တရုတ်ထောက်ပံ့နဲ့ဆောက်လုပ်မယ်။ကချင်ပြည်နယ်ကမြေဆောင်ဆိုင်ရေအားလျက်စီမံကိန်းကိုဖျက်သိမ်းပေးဖို့အစိုးရကိုတောင်းဆိုမှုတွေတိုးလာနေပြီမှာပဲ။မြေကြီးနာမှာဂုဏ်တီပြုလုပ်နေတဲ့ရန်နဲ့ချီတဲ့ဆန္ဒပြတောင်းဆိုမှုတွေမှာမြန်မာခရိုင်ခေါင်းဆောင်တွေပါပါဝင်လာကြပါတယ်။ဩဇာကြီးတဲ့ကက်သလစ်ဖုံးတော်ကြီးကာဒီနယ်ချားလ်စ်မွန်ဘိုထုတ်ပြန်တဲ့ကြေညာချက်ထဲမှာမြေဆောင်ဆိုင်တိချမှုကမြန်မာနိုင်ငံရဲ့အတွေ့အကြုံဖြစ်တဲ့ AIW မြေကြီးရဲ့တဘာဝဝန်ကျင်ပြသမှုနဲ့တူမြေကြီးကိုမှီခုံရသူဒေတာကန်တွေအတွက်ထိခိုက်စေနိုင်တာမို့ဒါမြန်မာလူလူအတွက်တည်ခံချမှတ်လိုက်တယ်လို့တူနေတယ်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ။ AIW မြေကြီးကမြန်မာနိုင်ငံရဲ့အချင်းမှပြတ်ရောက်တစ်ခုဖြစ်တဲ့အတွက်ဘာနဲ့မှမလင်းနိုင်တယ်လို့အနာဂတ်ငင်းချင်းရဲ့အတွက်မြေဆောင်ဆဲစီမံကိန်းကိုရပ်ပြရမယ်လို့ဖုံးတော်ကြီးကပြောပါတယ်။တက်တော်ထုတ်ရှားသူရဲ့တောင်းဆိုမှုကြောင့်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်မြေဆောင်ဆဲစီမံကိန်းကိုသမတ်ဦးသိန်းစင်လက်ထက်2011ခုနှစ်မှာဆိုင်းငံ့ထားတာပါ။ဆယ်ကျိုးပုံမှုအများပြားဖြစ်တဲ့နောက်ပိုင်းအရှိတောင်အောက်ဆက်ဒေတာမှာတိဆောက်မဲ့ဆယ်ရီကိုသေးသေးချာချာဆန်းစစ်မှုတွေလုပ်လာခဲ့တာပါ။လောင်မော်ထရိုင်လာတို့ကဆယ်ချုပ်ပေါ်မှုကြောင့်အနည်းဆုံး28ဦးသေဆုံးပြီးထောင်ပေါင်းများစွာအိုးအိမ်ပြောင်းရွှေ့ရတယ်လို့မြန်မာနိုင်ငံအလဲပိုင်းမှာလည်းဩဂုတ်လဆယ်ချုပ်ပေါ်မှုကြောင့်ရေကြီးရေဆန်ပြီးလူပေါင်း6000ကျော်ရွှေ့ပြောင်းနေထိုင်ခဲ့ရပါတယ်။